လေပြားကမ်းလွန်ကနေပြီးခဲ့တဲ့သတင်းပတ်တုန်းကရွှေပြောင်းအခြေချသူတွေကိုကဲတင်လာတဲ့နေစည်းမချားဆရာဝန်များအဖွဲ့ရဲ့ Aquarius သင်္ဘောအီတလီနဲ့မော်တန်နိုင်ငံတို့မှကန့်ကွက်ခွင့်ညှင်းပယ်ခံခဲ့ရပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတော့စပိန်နိုင်ငံကိုဆက်ရောက်လာခဲ့ပါပြီ။ရွှေပြောင်းအခြေချသူတွေကိုကဲတင်လာတဲ့သင်္ဘောနဲ့အတူအီတလီရေရင်နှစ်ဆင်းလဲလိုက်ပါလာပါတယ်။Aquarius သင်္ဘောမှာလိုက်ပါလာတဲ့ရွှေပြောင်းအခြေချသူတချို့ကိုခွဲပြီးတော့ခေါ်ယူလာတဲ့ဒက်တီလိုတင်းဘောကတော့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာဆက်ရောက်ခဲ့ပါတယ်။အိုရီအိုနီတင်းဘောကတော့ဒီနေ့နှောင်းပိုင်းမှာရောက်လာဖွယ်ရှိပါတယ်။ရွှေပြောင်းအခြေချသူတွေကစိုးရိမ်ပူပန်ပြီးပင်ပန်းနွမ်းနယ်နေကြတယ်လို့လည်းဆရာဝန်တွေကပြောပါတယ်။စပိန်နိုင်ငံဘလက်ဆီယာမြို့မှာတော့ကြိုးဆိုပါတယ်ဆိုတဲ့စာတမ်းကိုဘာသာစကားမျိုးစုံသုံးရေးသားထားပြီးရွှေပြောင်းအခြေချသူတွေကိုကြိုးဆိုခဲ့ကြပါတယ်။ရောက်ရှိလာကြတဲ့ရွှေပြောင်းတွေထဲမှာအမျိုးသား450အမျိုးသမီး80တို့ပါဝင်တဲ့အကြောင်းဗလန်စီယာမြို့ကတာဝန်ရှိသူတွေကပြောပါတယ်။အမျိုးသမီး9ဦးကတော့ကိုဝင်ဆောင်နေဖြစ်ပါတယ်။အသက်73နှစ်အောက်ကလေးငယ်12ဦးပါပြီးဆေဂျော်သက်က89ဦးပါဝင်ပါတယ်။အာဖရိကနိုင်ငံတွေကအများစုဖြစ်တဲ့ရွှေပြောင်းအခြေချသူတွေကတော့နိုင်ငံပေါင်း26ခုကဖြစ်ပြီးအာဖဂန်နစ္စတန်ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတို့ကလည်းပါတယ်လို့နေစည်းမချဆရာဝန်များအဖွဲ့ကပြောပါတယ်။စပိန်ဝန်ကြီးချုပ်သစ်ပီဒရိုဆန်ချက်ကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးကြီးမဖြစ်စေရေးကူညီဖို့တာဝန်ရှိတဲ့အကြောင်းလူအခွင့်အရေးကိုလေးစားလိုက်နာဖို့တာဝန်ရှိတာနဲ့အတူဒီလူတွေကိုဘေးကင်းလုံခြုံမှုရှိရှိနဲ့ကန့်ကွက်ခွင့်ပေးဖို့တာဝန်ရှိတယ်လို့လည်းပြောဆိုထားပါတယ်။ရွှေပြောင်းခြေချသူတွေကိုတင်ဆောင်လာတဲ့ Aquarius သင်္ဘောကိုအီတလီဘက်ကလက်မခံခဲ့တာဟာလူသားမဆန်တဲ့လုပ်ရလို့လဲဗလန်စီယာမြို့တော်ဝင်ဂျိုအန်ရီဘိုကပြောဆိုခဲ့ပါတယ်ရှင်။